ဒီနေ့ software issue ရဲ့တက်ခိုက်မှုကြောင့်ဂါဇာဒေသကစေဝင်အတွင်းယာယီတဲမှာခိုးလုံနေသူ၄ဦးပါဝင်လူ၁၈ယောက်သေဆုံးပါတယ်။ဒီချိန်မှာပဲ Israel နိုင်ငံ Tel Aviv မြို့စုံမှာ Palestine 2ဦးကဒါနဲ့ထူရကနှုတ်သေဆုံးသွားခဲ့တာပါ။ဂါဇာဒေသမှာစစ်ဖြစ်နေတာဆယ်လာနီးပါးရှိလာနေပြီးပြီးခဲ့တဲ့သတင်းပတ်တဲ့ Iran နဲ့ Lebanon နိုင်ငံတွေမှာစစ်သွေးကြွအဖွဲ့တွေရဲ့အစီအမံခေါင်းဆောင်တို့တပ်ဖြတ်ခံခဲ့ရပြီးတဲ့နောက်တင်းမာမှုတွေလည်းကြီးထွားနေပါတယ်။ Iran နဲ့မဟာမိတ်တွေကလက်တုံ့ပြန်မှုချင်းချောက်ထားတာကြောင့်ဒေသတွင်းစစ်ပွဲကျပြန့်လာပြီးအခြေအနေတွေပိုဆိုးလာမှာကိုလည်းစိုးရိမ်နေတာပါ။ Tel Aviv မြို့တော်မှာ Palestine သား2ဦးကဒါနဲ့ထိုးခဲ့တာကြောင့်အသက်80ကျော်အမျိုးသား2ဦးနဲ့အသက်80ကျော်အမျိုးသား2သေဆုံးပြီးနောက်နှုတ်ဒဏ်ရာခဲ့တဲ့ကြောင့်ကစေးဖွဲ့နဲ့အနီနာစေယုံကတာဝန်ရှိသူတွေကပြောဆိုကြပါတယ်။ဒီချိန်မှာပဲဂါဇာဒေသမှာဒီနေ့မနက်ပိုင်းအစ္စရေးရဲ့တက်ခတ်မှုကြောင့် LSK Matas စေယုံဝင်းနဲ့မှာယာယီတဲထုတ်နေသူတွေကိုထိမှန်ပြီးအမျိုးသမီးတူပါဝင်လူလေးဦးသေဆုံးဒဏ်ရာရသူတွေရှိတဲ့ကြောင့်ပါလက်စတိုင်းကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်ခင်ဗျာ။